ရာနဲ့ချီတဲ့ရုရှားလိုလားသူစစ်သေးကြွတွေဟာယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာမြို့မှာရှိတဲ့ရဲစခန်းကိုတနင်္ဂနွေနေ့ကဝင်တိုက်ခတ်ကြပြီးလွန်ခဲ့တဲ့နှစ်ရက်လောက်ကဖမ်းဆီးထားခဲ့တဲ့တက်ကြွလှုပ်ရှားသူတချို့ကိုလွှတ်ပေးခဲ့ကြပါတယ်။ဆန္ဒပြသူတွေဟာရဲစခန်းဝင်ပေါက်တစ်ခုမှရှိတဲ့တကားတွေကိုထုနဲ့ဖျက်ဆီးပြီးတဲ့နောက်ဂိုဒေါင်ကနေတဆင်အတင်းဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။အနာပိုင်းတွေကတော့ရုရှားလိုလာတဲ့တက်ကြွလှုပ်ရှားသူ42ဦးလောက်သေဆုံးပြီးတော့မီးလောင်မှုဖြစ်ခဲ့တဲ့တောက်ကြနေကပြိပခအတွင်ဖမ်းဆီးထားခဲ့တဲ့150တဲက60ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။လူရဲတသန်းရှိတဲ့အဲ့ဒီစိတ်ကမ်းမြို့လေးကိုတွားရောက်လဲပတ်ခဲ့တဲ့ယူကရိန်းဝန်ကြီးချုပ်အာဆန်နီယတ်ဆန်ယုကာရောအခုနောက်ဆုံးအိုဒက်ဆာမြို့မှာမြို့အပဝင်နိုင်ငံအရှေ့ပိုင်းကထိတ်တန့်ရင်ဆိုင်မှုတွေဖြစ်အောင်ဖန်တီးပြီးတော့ယူကရိန်းနိုင်ငံကိုဖျက်ဆီးဖို့ရုရှားကကြိုးပမ်းနေတယ်လို့ပြောကြခဲ့ပါတယ်။ဒါပြင်ရုရှားအစိုးရဟာယူကရိန်းယာယီအစိုးရကိုဆန့်ကျင်ပြီးတော့စနစ်တကျအကွက်ချပြီးလှုံ့ဆော်နေတယ်လို့လည်းဆွဆွဲခဲ့ပါတယ
်။ Уничтожение страны и раскол страны это российский план. Одесса держалась 2 месяца.Пока они сюда не отправили ещё больше
Украина ငံကိုဖြတ်စည်းဖို့နဲ့အစိမ့်စိမ့်အမွှာမွှာကွဲအောင်ရုရှားကအစီအစဉ်ချလှုပ်ဆောင်နေတဲ့ပြဿနာတွေကြီးထွားအောင်ရုရှားကသူ့လူတွေကိုထပ်ဆဲလွတ်ခဲ့တဲ့အချိန်အထိကိုအိုဒက်ဆာမြို့ကိုတည်ငြိမ်အောင်နှစ်လလောက်ထိန်းထားခဲ့ရတယ်။အိုဒက်ဆာဟာရုရှားအတွက်အရေးပါတယ်ဆိုပေမဲ့လည်းအိုဒက်ဆာဟာယူကရိန်းမြို့ယူကရိန်းနိုင်ငံပိုင်ယူကရိန်းလူထုဖြစ်နေတဲ့အတွက်ယူကရိန်းအတွက်ပို့ပြီးတော့တောင်တန်မိုးထားတဲ့အကြောင်းဝန်ကြီးချုပ်ကပြောကြားသွားတာပါ။ရုရှားဆိုရကတော့ဒေတာကန်ရုရှားစကားပြောယူကရိန်းလူမျိုးတွေစီကနေအကူအညီတောင်းတဲ့ဖုန်းတွေထောင်ပေါင်းများစွာရရှိနေတယ်လို့ပြောဆိုနေပေမဲ့လည်းယူကရိန်းဆိုရကတော့နိုင်ငံအရှေ့ပိုင်းကရုရှားလိုလားသူခွတ်ထွက်ရေးသမားတွေအပေါ်စစ်စင်ရေးတွေနဲ့ဆက်ပြီးတော့ဖိအားပေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။